မနေ့ကဒဇောင်မုံလားပြည့်ကျော်၁၀ရက်နေ့ဟာဆိုရင်ဗြိတိရှားကိုလိုနီလက်ထက်ကတက္ကသိုလ်အဥပဒေပြဋ္ဌာန်းတာကိုကန့်သက်ချုပ်ချယ်မှုတွေနဲ့အစဉ်တန်ခွဲခြားတာတွေကိုစတင်တော်လှန်ခဲ့ကြတဲ့အကြောင်းသားတွေတပိတ်မောက်ခဲ့ကြတဲ့64နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်မြမလွတ်လပ်ရေးအတွက်အစခေါင်းလို့ပြောရမယ်အဲ့ဒီအမျိုးသားအောင်ပွဲနေ့ရဲ့အနှစ်သာရနဲ့ဒီကနေ့ခေတ်ចောင်းသားလူငယ်တွေမှာရောအမျိုးသားရေးစိတ်ဓာတ်ဘလောက်လက်ဆင့်ကမ်းရှိနေကြသေးလဲဆိုတာတွေကိုမတ်သိန်ကြီးထိုက်ကဆက်ပြီးတော့ပြောပြပေးပါရှင
်မြမတက်ကရစ်1386ခုနှစ်တစားမုံလာပြကျော်10ရင်းနေ့ဒီကနေ့ဟာဆိုရင်ကိုလိုနီနယ်ချက်တွေရဲ့တက်ကတူအဲ့ဥပဒေကိုသပိတ်မှောက်ခဲ့ကြတဲ့64နှစ်မြောက်အမျိုးသားအောင်ပွဲနေ့နှစ်ပတ်လည်အခါသမယဖြစ်ပါတယ်1920ပြည့်နှစ်ဒီဇင်ဘာလ2ရက်နေ့မှာဗြိတိရှားကိုလိုနီတို့ကမြန်မာကျောင်းသားတွေကိုကန့်သတ်မှုတွေအစင်တန်းခွဲခြားတာတွေလှုပ်ဆောင်ထားတဲ့တက္ကသိုလ်အဲ့ဥပဒေကိုပြဋ္ဌာန်းတာကိုဆန့်ကျင်ခဲ့ကြတဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုဟာဆိုရင်အင်္ဂလိပ်ကိုလိုနီဘဝကနေလွတ်မြောက်လူစိတ်ကိုအစအဦးလမ်းပြခဲ့တာဖြစ်တယ်လို့ဝိုင်းရင်နိုင်ငံရေးသမားကြီးသခင်ချန်ထွန်းကပြန်ပြောပြပါတယ
်။အာဒီလူလိုက်ရေးကြတာဟာဒီတပိတ်ကြီးကအခြေခံလို့ကြားလာတယ်လို့ဘဝဒီလိုပဲပြောချင်တယ်။ဘာလို့လဲဆိုတော့ကောက်ကနေကုညမအင်္ဂလိပ်စုကတိတ်ပြီးနေကြတဲ့ခါကျတော့ကြောက်နေရတာနော်ကြောက်နေရတဲ့ခါမှာဒီတပိတ်ကြီးပေါက်ပြီးတော့အဲ့ဒါလှုပ်လိုက်တော့အဲ့ဒီမှာဒါပရမဆုံးတပိတ်ပေါ့လေဟလာဒါချင်းမြောင်းနဲ့တပိတ်ဒီတပိတ်လုံးတိတ်မနှက်နှက်ဒုတိယကျတော့1938ခုနှစ်ကျတော့ဟလာအကြီးကြီးဖြစ်သွားတာ
ဒီကျောင်းသားတပိတ်ကနေအမျိုးသားကျောင်းနေဖွင့်လှစ်ခွင့်ရခဲ့ပြီးဒီကျောင်းနေကနေမြမလွတ်လပ်ရေးမိရှုတဆောင်ဘုကျောင်းဆာပါဝင်မြမလွတ်လပ်ရေးဖက်ဆက်တော်လှန်ရေးတို့အတွက်ရေးပါတဲ့ကျောင်းသားခေါင်းဆောင်များစွာကိုမွေးထုတ်နိုင်ခဲ့တယ်လို့ဝိုင်းရင်နိုင်ငံရေးသမားကြီးသခင်ချန်ထွန်းကပြောပါတယ
်ဖော်တော်ပိုင်ကတော့ကောင်းတယ်ပေါ့နောက်ပိုက်ကျတော့ဟလာ1938ကျတော့တပုံထထမိကျုပ်ရုပ်ရှုပ်ရှုပ်ဆိုပြီးတော့ကိုဩလာတဲ့သဘောရောက်လာတယ
်ဟုတ်ကဲ့
အဲ့လိုသဘောကဲအဲ့ဒီကနေအမှန်တော့လူလေးရဖို့အတွက်အမနာအလားဒီအခြေခံနေပြီးတဲ့နေ့လိုပဲဆိုလို့ရပါတယ်။အဘောကျောင်းသားတွေကမှောက်ခဲ့လို့ဟလာတောက်ကွန်20ခုနှစ်ကျောင်းသားတွေသူတို့ကအကုန်လုံးအဲ့တော့သူတို့ကသူကကျောင်းစီတွေတွင်ရတော့ National ကျောင်းကြီးခွဲထောင်ပြီးတော့ National ကျောင်းစီတွေလောက်ကြတာအဲ့ဒီကလည်းဘီအီရောက်ပါတော့ရောက်တဲ့ပုံကိုယ်ဒီပေါ့လေအားရရို့ဘီရို့ကျောက်တဲ့လူပုဂ္ဂိုလ်တွေကဒီ National ကျောင်းကြီးမှာသူတို့ဆရာဝန်လုပ်ကြပါလို့ဆရာတချို့ကတော့လည်းဂျင်းမဲ့မှာပဲနေကြပါအဲ့လိုသူကလည်းမလိုက်ရဘူးမလိုက်ရတော့ဒီတပည့်ကြီးကဒီတိုင်းမဲ့အဲ့ National ကျောင်းကြီးထူထောင်ခွင့်ရသွားတဲ့သဘောပေါ့အားပြီးတဲ့သဘောဖြစ်သွားအဲ့ဒါလူတွေက National ကျောင်းမန္တလေးမှာဆိုလို့ရှိရင်ဆိုင်းနမ်မှာတချောင်းတရုတ်တန်းမှာတချောင်းပေါ့လေနှစ်ချောင်းတောင်ရှိခဲ့တာနောက်ပိုင်းကျတော့ဆိုင်းနမ်ကပြက်ပြီးတော့တရုတ်တန်းရောက်တယ်အဲ့ဒီအဲ့ဒီကနေရှင်နယ်ကျောင်းမလေးလက်ရှိနေရပေါ့
ဒီဘက်ခေတ်ပိုင်းမှာတော့မြမလွတ်လပ်ရေးအတွက်ရေးပါတဲ့အမျိုးသားအောင်ပွဲနေ့အထိမ်းအမှတ်အခမ်းအနားတွေကိုအစိုးရဘက်ကစိတ်လိုလက်ရကျင့်ပါတာမျိုးတွေမရှိတော့သလိုမျိုးဆက်သစ်တွေချားမှလည်းတစားမုံလှပြီကျော်ဆယ်ရက်နေ့အမျိုးသားအောင်ပွဲနေ့ဆိုတာနဲ့အမျိုးသားအောင်ပွဲနေ့ရဲ့အနှစ်သာရတို့ဟာမိပြောက်ခံနေရပြီလို့သခင်ချန်ထွန်းကပြောပါတယ်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌကုကျော်ကုကူကတော့လူငယ်တွေရဲ့စိတ်ထဲမှာအမျိုးသားနည်းရဲ့အနှစ်သာရအမျိုးသားရေးစိတ်ဓာတ်ကိုပြန်ပြီးတော့လှုပ်နှိုးဖို့လိုအပ်နေပြီလို့ပြောဆိုလိုက်ပါတယ်
။ကျောင်းသားလူတည့်ရလုံးအိမ်မောကြနေရမဟုတ်ဘူးခင်ဗျာ။ကျောင်းသားလူတည့်ရလုံးအိမ်ငွေချခံထားတာပါ။အဲ့တော့ကျောင်းသားလူအိမ်ငွေချခံလိုက်ကျောင်းသားလူကိုကျွန်တော်တို့ကျောင်းသားသမဂ္ဂတွေကလှုပ်နှိုးလိုက်မယ်ဆိုလို့ရှိရင်တော့တခြားကိမှာကျွန်တော်တို့ကျောင်းသားလူတည့်ရလုံးကလို့ကြားပြီးတော့ကျွန်တော်တို့နဲ့အတူလက်တွဲပူးပေါင်းပြီးတော့မတရားမှုအနာရှင်တွေမတရားမှုတွေကိုစတင်ပေါ်လာလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။
လက်ရှိမှာလည်းမြန်မာအစိုးရကပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးဥပဒေကိုရှားနေချီတဲ့ကျောင်းသားတွေသပိတ်မှောက်နေကြပါတယ်။မြန်မာသမ္မတဦးသိန်းစင်ကတော့ဒီကနေ့ကြာရောက်တဲ့အမျိုးသားနေ့အခါသမယမှာမြန်မာပြည်သူပြည်သားတွေကောင်းကျိုးချမ်းသာတွေနဲ့ပြည်စုံပြီးမင်္ဂလာအပေါင်းခန့်ညောင်းကြပါစေလို့ဆုတောင်းပြီးဒီကနေ့ကြာရောက်တဲ့64နှစ်မြောက်အမျိုးသားနေ့အခါသမယဟာဆိုရင်ပထမဦးဆုံးအမျိုးသားပညာရေးဥပဒေပြဋ္ဌာန်းနိုင်ခဲ့တဲ့နှစ်ထူးနှစ်မြတ်ဖြစ်ပါတယ်လို့သတင်းလာမှာဖော်ပြခဲ့ပါတယ်ရှင်။